တော်တရှင်များမင်္ဂလာပါဥပုသ္စာဖြေသင်ခန်းစာ9ဖြစ်ပါတယ်ဇန်နဝါရီလ25ရက်ကနေ31ရက်အထိလေ့လာသွားမယ့်ဥပုသ္စာဖြေသင်ခန်းစာရဲ့ခေါင်းစဉ်ကြီးကတော့မာနထောင်လွှားခြင်းမှနှိမ့်ချခြင်းတို့ဖြစ်ပါတယ်ဖတ်ရမယ့်ကျမ်းချက်တွေကတော့ဒေဟလအနာဂတိကျမ်းခန်းကြီး4အငယ်1ကနေ33တုတ်တကျမ်းခန်းကြီး14အငယ်31ဓမ္မရာဇဝင်သရုထဆောင်ခန်းကြီး20အငယ်1ကနေ5ယောနဝုဒ္ဓခန်းကြီး3အငယ်30ဒေဟလအနာဂတိကျမ်းခန်းကြီး4ငွေ34ကနေ39ဖိလိပ္ပိဩရစာခန်းကြီး2ငွေ1ကနေ17တို့ဖြစ်ပါတယ်အဓိကကျမ်းချက်ကတော့ဒန်လအနာဂတိကျမ်းခန်းကြီး4ငွေ3မှာတွေ့နိုင်ပါတယ်နမိတ်လက္ခဏာတော်သည်အလွန်ကြီးပေ၏အံ့ဖွယ်သောအမှုတော်လည်းတကူးနှင့်ပြည့်စုံပေ၏ဖျားသခင်နိုင်ငံတော်သည်ထာဝရနိုင်ငံဖြစ်၏အာနာဇတ်တော်လည်းကဘာအဆက်ဆက်တည်တော်မူ၏ဆိုပြီးတော့ဖော်ပြထားတာတွေ့ရပါတယ်ထောင်လွှားဝါကြွားခြင်းဟာနမတ်တအပြစ်ဖြစ်ပါတယ်လူစီဖာကနေအစပြုခဲ့ပါတယ်။လူစီဖာဟာကောင်းငင်သားအစုဝေးကကောင်းငင်တမန်တစ်ပါးဖြစ်ပါတယ်။သင်သည်ကိုယ်၌တင့်တယ်ခြင်းအတရေကြောင့်ဝါကြွားသောစိတ်ရှိလျက်ဂုံထွန်းတောက်သောကြောင့်သင်၏ပညာသည်ဖောက်ပြန်လျက်ရှိလိမ့်မည်။ငါသည်သင်ကိုမြေတိုင်အောင်နှိမ့်ချမည်။ရှင်ပြန်တို့သည်သင်ကိုကြည့်ရှု၍ဝမ်းမြောက်စေခြင်းကသူတို့ရှေ့မှသင်ကိုငါချထားမည်ဆိုပြီးယေဇကျေလအနာဂတိကျမ်းခန်းကြီး28အငယ်19မှာဖျားရှင်မိတ်တော်မူခဲ့တာတွေ့ရပါတယ်။ကြွားဝါထောင်လွှားခြင်းကြောင့်လူစီဖာဟာကြာဆုံးခဲ့ရပါတယ်။အဲ့ဒီဝါကြွားထောင်လွှားခြင်းကိုပဲစိတ်မကုံနိုင်ပဲလူသားတွေရဲ့အထဲကိုတွတ်တွင်းလျက်ရှိပါတယ်။အကြွားအဖြစ်ဘုရားသခင်ကိုစန့်ကျင်ကြပါတယ်။ဒါကြောင့်အဲ့ဒီအကြွားကြောင့်ပဲပျက်စီးခြင်းလန်းကိုဥဆိုင်ကြရပါတယ်။ကျွန်တော်တို့လူသားအလုံးဟာအပြစ်တွင်းမှာကျနေတဲ့သူတွေပဲဖြစ်ပါတယ်။အသက်ရှင်ရပ်တည်နိုင်မှုထရဖျားကိုသာမိခူအားကိုးနေရပါတယ်။ဘုရားရှင်ပေးထားတဲ့စွမ်းရည်လက်ဆောင်တွေနဲ့ဖျားရှင်ကူညီပြီးတော့ကျွန်တော်တို့လုံဆောင်နိုင်တဲ့ကိစ္စအပေါ်ဖျားရှင်ကိုကျေးဇူးတင်ပါမကြွားဝါပါနဲ့လက်လေးတကားကလက်မောင်းလေးတပင်းပင်းနဲ့ခြေပြားလေးထောက်နေစရာမလိုပါဘူးပြုလုပ်လေသမျှအရာအားလုံးကိစ္စတွေမှာအစစ်အမှန်မမပါပဲယူကျိုးစွာလုံဆောင်ကြဖို့ပဲဖြစ်ပါတယ်နေပုတ်ကနေစာမင်းကြီးဟာနှိမ့်ချခြင်းသဘောရဲ့အရေးကြီးပုံကိုနားလည်သဘောပေါက်လာဖို့အချိန်များစွာကြာခဲ့ပါတယ်မိဖို့တဲကသရုတ်ထလူကိုမြင်ခဲ့ရတဲ့တိုင်အောင်မိမိအသက်တာပုံစံအချို့ကိုမပြောင်းနိုင်သေးပါဘူး။သူ့ရဲ့နိုင်ငံတော်ကိုသူ့ရဲ့လက်ကနေဖျားရှင်နှုတ်ယူပြီးတော့နွားဘဝရောက်စေပြီးတော့တရိတ်ဆန်တွေနဲ့အတူလေးဘက်ထောက်ပြီးတော့မျက်စားခဲ့ရတဲ့ဘဝရောက်မှသာဖျားရှင်ဟာကြီးမြတ်တော်မူပါတယ်လို့အမြင်မှန်ပြန်ရလာတယ်ဆိုပြီးတော့မှဥပုံနေဥပုသ္စာဖြစ်တဲ့ငန်းစာကပြပြထားပါတယ်။